စစ်ကောင်စီတပ်ကနေနေရှင်းလင်းပြီးတော့လေးချောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တဲ့ရင်းမပင်မြို့နယ်တပြည့်အေးကျေးရွာကနေအိမ်တွေတော်တော်များများမီးလောင်ပျက်စီးခဲ့တယ်လို့အရက်သားတေဆုံမှုလည်းရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံပြည်သူတွေကပြောပါတယ်အနီးအနားကကျေးရွာတော်တော်များများကပြည်သူတွေလည်းစစ်ဘေးဒုက္ခသည်တွေဖြစ်နေတိမ်းရှောင်နေရပါတယ်ရန်ကုန်ကလာတဲ့သတင်းကိုငင်းချန် ဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေမတ်လ၁ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဖေဖော်ဝါရီလ28ရက်နေ့တနင်္လာနေ့မနက်အစောပိုင်းကလည်းတပြေးအေးကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ပြီးနယ်မြေရှင်းလင်းခဲ့တာပါ။အဲဒီနောက်ရွာထဲမှာစစ်သားတွေတက်ဆွဲပြီးနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အင်ဂျင်250လောက်ရှိတဲ့တပြေးအေးကျေးရွာတွေကနေအိမ်3ပုံ2ပုံလောက်မီးလောင်ကျွမ်းသွားတယ်လို့တက်ကြီးရွယ်ကိုတူမီးလောင်တိုက်ဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကပြောပါတယ်။လေကြောင်းကနေပစ်ခတ်မှုကြောင့်လည်းအမျိုးသားတအုပ်တိုက်ဆုံးခဲ့ပါတယ်။
ကျွန်တော်တို့ဒေသခံပူပေါင်းမီဒီယာအဖွဲ့အစည်းနဲ့တိုက်တွန်းမှုအနေနဲ့တော့ဖြစ်ခဲ့တာရှိပါတယ်။အဲ့ဒါကတော့ကျွန်တော်တို့ဒီမနက်ပိုင်းကပေါ့နော်။မနက်ပိုင်းကမနက်စောပိုင်းကတိုက်တွန်းတိုက်ပွဲအနေနဲ့ရှိခဲ့တာရှိခဲ့ပါတယ်။ပထမအဦးဆုံးဒီအကြမ်းဖက်စစ်ကောင်စီကရဟရင်နဲ့ဝဲပြီးတော့ပေါ့နော်ဒီတပီအေးကျေးရွာကိုအဲဒီစစ်တပ်မော်တော်တွေနဲ့ရဟရင်ဘဝနဲ့တိုက်ခတ်တယ်။တိုက်ခတ်တဲ့အခါကျတော့ဒေသခံတွေကဖျော်ဖျားထွက်ပြေးတဲ့ဖတ်ပြီးတာပေါ့နော်ဖတ်ပြီးတဲ့အချိန်မှာအဲ့ဖတ်ပြီးတဲ့ဒီသားခံတယောက်ပေါ့အမျိုးသားတယောက်ပေါ့နော်ဟုတ်နောက်တယောက်ကတော့ကျွန်တော်တို့ဒီမပြီးနိုင်မလွှားနိုင်လို့မျိုးအချမ်းမစစ်ကောင်ပြီးရရွာကိုဝန်းစီးတဲ့ခါမှာမီးရှို့တာပေါ့နော်မီးရှို့တဲ့အချိန်မှာအဲ့မှာတကြီးရွယ်ကိုအမျိုးသမီးအဖွားကြီးတယောက်ပေါ့နော်အဲ့မှာမီးသေးပစ်ပြီးတော့ဆုံးသွားတာရှိတယ်ပြည်ကြီးက150ကျော်လောက်ရှိတာ150ကျော်တဲ့အချိန်မှာအဆုံးမုံ2ပုံလောက်ကတော့မီးသေးပစ်သွားပြီအခုဒီနေ့ပြန်နေတဲ့အိမ်တွေဖတ်ပြီးတော့သူမီးရှို့နေတယ
်ဖေဖော်ဝါရီလ26ရက်နေ့ကလည်းရင်းမာပင်မြို့နယ်တွေကချင်းပုံးရွာနဲ့ရောင်ကိုင်းရွာကိုစစ်ကောင်စီကလေကြောင်းကနေရဟန်းရင်နဲ့ပြစ်ခတ်ခဲ့လို့ခုနှစ်ဦးထက်မနည်းတိတ်ဆုံးခဲ့ပါတယ်။ကြေးရွာတွေကစိုက်ကယ်တွေနဲ့ကားတွေကိုလည်းမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုရင်းမာပင်မြို့နယ်ထဲမှာစစ်တပ်ကလေကြောင်းကနေနယ်မြေရှင်းလင်းနေတာတွေပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တပြေးအေးရွာဟာရင်းမာပင်မြို့နယ်မြောက်ဖက်ချင်းတွင်းမြင့်အနောက်ဖက်မှာတည်ရှိပြီးတော့ကဏီမြို့နယ်နဲ့ချောင်းမဲချားပါတယ်။တပြေးအေးရွာကိုလေကြောင်းကနေပြစ်ခတ်တာကြောင့်ဒေသခံတွေဟာကဏီမျိုးဘက်ကိုတိမ်းရှောင်နေရပါတယ်။ကဏီဘက်ကိုတိမ်းရှောင်နေတဲ့ဒေသခံတွေကိုလည်းဖေဖော်ဝါရီလ28ရက်မှာပဲစစ်တပ်ကလေကြောင်းကနေပစ်ခတ်ခဲ့ပါတယ်။အခုလိုလေကြောင်းကနေပစ်ခတ်နေတာတွေကြောင့်ကြေးဝ9ရွာထက်မနည်းကဒေသခံ2000လောက်ကတောထဲမှာတိမ်းရှောင်နေရတယ်လို့ဒေသခံတို့ကပြောပါတယ
်။ဒီဘက်တိမ်းရှောင်နေရတာတော့မိုးကောင်း၊လေမုန်းကြီး၊ချောင်းမကတိဟုတ်ကဲ့ဟောကြီးတယ်လေ9ရွာ6ရွာလောက်ကအစီသေးရှောင်နေရတယ်ကကြောက်ပြီးတော့တဲမှာပဲရှောင်းနေကြတာတော့တွေတဲမှာပဲတင်းဆောင်နေကြတယ်ရွာကခုချိန်ဒီမကက်နိုင်သေးဘူးကြက်လို့မရသေးဘူးကြသူဦးကြီးတော့တဲမှာ2000ကျော်လောက်တော့ရှိမယ်ကြကျွန်တော်တရားသလောက်တော့ပေါ့လေ
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်ဧပြီလဇန်ကစလို့သခိုင်းတိုင်းတွေကတပြေးအေးကျေးရွာဘက်မှာလက်နက်ဆွဲကင်တော်လန်သူတွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ခိုက်မှုတွေစတင်နေတာပါဒေသခံကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတယ်လို့ယူဆရတဲ့စကိုင်းတိုင်းတွေကနေရာတော်တော်များများကိုစစ်ကောင်စီကဇန်နဝါရီလကစလို့အပြင်းထန်ထိုးစစ်ဆင်နေပြီးလေကြောင်းကနေမကြာခဏဆိုသလိုပြစ်ခတ်တိုက်ခိုက်တာတွေလုပ်နေပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းစစ်ကောင်စီတွေတက်ဆွဲထားတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်တာတွေရှိလာပါတယ်။ရင်းမာပင်မြို့နယ်ကဲရက်ရှိတဲ့ပလဲမြို့မှာဆိုရင်လည်းဇန်နဝါရီလကစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းစဉ်အတွင်းနေအိမ်တွေမီးရှို့ဖျက်ဆီးခဲ့တဲ့အတွက်ကျေးရွာ6ရွာကလူနေအိမ်ပေါင်း2000ကျော်လောက်မီးလောင်ဖျက်ဆီးခဲ့ပြီးထောင်ထဲချီတဲ့အရက်သားတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ခင်ဗျာ